လက်ရှိအာဏာရပါတီဖြစ်တဲ့လွှတ်တော်ထဲမှာနေရာအများဆုံးရရှိထားတဲ့စက္ကန့်ဖွံ့ဖြိုးရေးပါတီကပူးတွဲဥက္ကဋ္ဌဦးထေးဦးအပါအဝင်ကိုယ်စားလှယ်အများစုဟာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာပြန်လည်ရွေးချယ်မခံရဘဲရှုံးနိမ့်ခဲ့ပါတယ်။စက္ကန့်ဖွံ့ဖြိုးရေးပါတီရွေးကောက်ပွဲမှာရှုံးနိမ့်တာဟာလှုပ်ဆော်မှုပိုင်းမှာအားနည်းတာကြောင့်ဖြစ်တယ်လို့ပါတီရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့ဟင်္သရမျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးထေးဦးကပြောပါတယ်
။ပြည်သူတွေရဲ့ဆုံးဖြတ်ပဲ။ဒီလိုရဲ့ဆုံးဖြတ်ကိုကျွန်တော်နာခံရမယ်လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တော့လိုတယ်ကျွန်တော်ထင်ပါတယ်လက်တွေ့လှုပ်ဆောင်မှုနဲ့ပတ်သက်လို့တော့ရှင်းလို့မရပါဘူးနောက်တစ်ခါကိုယ်စားလှယ်နဲ့ပြည်သူတွေမှာစည်းရုံးမှုပြည်သူတွေမှာတည်ကျွမ်းမှုဆိုတဲ့ဥစ္စာတွေလည်းတော်တော်များများတော့တာတယ်လို့ပဲပြောနော်တာတယ်လို့ပြောတယ်ဒါဆိုလည်းပဲရှုံးတယ်နော်ရှုံးတဲ့ပုံမှာမူတည်ပြီးတော့မှဘာကြောင့်လဲဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်ပါတယ်လှုပ်ဆောင်မှုဆိုတဲ့အပိုင်းမှာတော့ကျွန်တော်အားနည်းတယ်လို့ကျွန်တော်ထင်ပါတယ်
ပြန်လည်ရွေးချယ်မခံရတဲ့တော်တော်ကိုယ်စားလှယ်တွေထဲမှာသူရဦးအောင်ကိုဒေါက်တာအေးမောင်ဦးရဲထွန်းဦးစောလာထွန်းဦးလာဆွေဒေါခင်ဝမ်းကြီးဒေါ်နန်းဝနုစတဲ့အများတိကျတဲ့ထင်ရှားတဲ့ကိုယ်စားလှယ်တွေလည်းပါဝင်ပါတယ်မြို့သားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်ຫນွေဦးကရွေးကောက်ပွဲရလတ်ပေါ်သူ့အမြင်ကိုခုလိုပြောပါတယ်
ပြကပွဲရလတ်ကတော့ဘဝပြည့်ရလူတွေရဲ့အဆင့်တန်းအရေးချင်းကိုပြလိုက်တာပဲလေဟုတ်တယ်ဟုတ်လားအဲ့တော့ကျမကအမြဲတမ်းမျောတော့ကိုမှလည်းကျမတော့ပို့ပက်ဆိုအမြဲပြောနေချာလူတွေအတန်းတန်းဆိုးရပဲရမယ်ညနေလူဆိုညနေဆိုးရရမယ်တော်ရဲလူဆိုတော်ရဲဆိုးရရမယ်ဆိုဘဝပြည့်မှလည်းဖြစ်ခဲ့ပြီးပဲအဲအများစုကတော့အစတွေက theory တခုရှိပြီးသားမလားကြာကြာပုတ်ချုပ်ချင်လို့ရှိရင်လူတွေအများစုပညာပတ္တလို့ဒီတဲ့ကြာပုတ်ချုပ်ချင်လူတွေကိုဇာတိတမကောင်းအောင်လို့ဆိုလို့ပဲအဲ့လိုပဲအခုလူတွေကအများဆုံးအဖြစ်ကလူဘိန်းတွေများကြတာနောက်တစ်ခုကကိုပြည်ခံပြိုးပါတီကိုမပေးချင်တာနဲ့ဒီဘက်ကိုပုံအော်ပြီးလူစားပါလ
ားအားလုံးကတော့ရွက်ောက်ပွဲရလက်ပေါ်လက်ခံကြောင်းနဲ့အစိုးရဖွဲ့နိုင်တဲ့အထိအောင်မြင်မှုရရှိခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဂုဏ်ပြုကြောင်းပြောကြပါတယ် NLD ပါတီအနိုင်ရရှိမှုကြောင့်ပြည်သူတွေဟာအပြောင်းလဲအတွက်အဆင်သင့်ဖြစ်နေကြပြီလို့ရခိုင်မျိုးသားပါတီရဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
အလကကောင်းပါတယ်နော်ကျွန်တော်တို့ရွက်ောက်ပွဲကော်မရှင်ကိုလည်းကျေးဇူးတင်ရမယ်အစိုးရကိုလည်းကျေးဇူးတင်ဒါကတော့ NLD ရဲ့ဥတီချက်အောင်မြင်တယ်လို့ပြောရမှာပေါ့အယုံကြည်မှုလွန်ကဲတာလည်းပါမှာပေါ့လူတွေကတော့အပြောင်းလဲအတွက်နော်အဆင်သင့်ဖြစ်နေတဲ့သဘောပါအဲ့ဒီခါမှာဗိုလ်ချုပ်ကြီးဦးရွှေမန်းရဲ့နော်သူတို့တုံတက်ချက်ဆိုရဲနော်ရွေးကောက်ပွဲမှာတိုင်ကျင်ထွက်လာတဲ့အကြောင်းရင်းဟာမှန်ပါလိမ့်မယ်
။ဒီရွေးကောက်ပွဲမှာပါတီပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့ပြည်တော်စုလွှတ်တော်ကိုတက်ရောက်ဖို့ရွေးချယ်ခံရတဲ့ပါတီဟာ10ခုကျော်သာရှိပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာတိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားနိုင်ငံရေးပါတီကိုကြော်ပြီးအောင်မြင်မှုရရှိခဲ့ပါတယ်။ပြည်တော်စုလွှတ်တော်မှာတိုင်းရင်းသားပါတီတွေရဲ့ပါဝင်မှုအားနည်းသွားတဲ့အတွက်တိုင်းရင်းသားရေးကိစ္စတွေမှာတင်းမြဆွေးနွေးမှုအားနည်းသွားနိုင်တယ်လို့မွန်တီတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကပြောပါတယ်
။ဒါကကောင်းတယ်လို့လည်းပြောလို့ရတယ်။ဒါပေမဲ့နည်းနည်းစိုးရင်ကြာရှိတယ်လို့လည်းပြော။စိုးရင်ကြာရှိတယ်ဆိုတာကဘာလဲဆိုတော့ဒီတိုင်းရင်းသားပါတီတွေရဲ့ပါဝင်မှုအောင်မြင်မှုနည်းတော့လာမဲ့လွှတ်တော်အခင်းအကျင်းမှာဒီဂျာနေအင်အားစုအနေနဲ့အင်အားနည်းမှဆိုရင်ဒီအချို့အရေးကိစ္စတွေမှာခက်ခဲရှိနိုင်တယ်။နောက်ပြီးတိုင်းရင်းသားတွေရဲ့အရေးကိစ္စမှာတင်ပြမှုဆွေးနွေးမှုအားနည်းမှာလို့ကျွန်တော်အဲ့လိုမြင်တာ
။ဒီလွတ်တော်တက်တဲ့၅နှစ်အတွင်းမှာပြည်သူတွေအတွက်လိုအပ်တဲ့ဥပဒေတွေကိုအတိုင်းအတာတစ်ခုထိပြဋ္ဌာန်းနိုင်ခဲ့ပေမဲ့လာမယ့်ဒုတိယကြိမ်လွတ်တော်မှာပိုပြီးပြဋ္ဌာန်းနိုင်ဖို့လိုအပ်တယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်စာတကရဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နံကပြောပါတယ
်ကျွန်တော်တို့နိုင်ငံကတော့ပြီးခဲ့တဲ့ရှိခဲ့တဲ့ဥပဒေတွေကြတော့တော်တော်ကြာခဲ့တဲ့ဥပဒေတွေကြီးပဲလေအားလုံးဆိုတော့၅နှစ်တက်တမ်းမှလည်းသူတတ်နိုင်တဲ့လောက်ကတော့သူလွတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်ဟိုစွန့်ရည်တယ်နဲ့စူးစမ်းပြီးတော့ပြင်ဆင်ခဲ့ပေမယ့်အများကြီးထပ်ပြီးတော့ပြင်ဆင်ရအောင်လားဒီလာမဲ့လွတ်တော်ကလည်းဒီဥပဒေပြုတ်ရေးကိုတော်တော်လည်းအဓိကထားပြီးတော့သူတို့လည်းလှုပ်ဆောင်ရအောင်မှဖြစ်ပါတယ်ပြီးရင်တချို့ဥပဒေတွေကရှိတော့ရှိတယ်ကျွန်တော်တို့နိုင်ငံသားတွေနဲ့နိုင်ငံနဲ့ပကတိနဲ့နည်းနည်းကင်းကွာတဲ့အနေအထားတွေလည်းရှိတဲ့ဥပဒေတွေပေါ့နော်ပြည်သူအလုံးကမလိုက်နာနိုင်တဲ့ဟာတွေပေါ့နော်လိုက်လျှောက်လို့မရတဲ့အခက်အခဲရှိတဲ့ဟာတွေလည်းရှိပါတယ်အဲဒါတွေအလုံးကတော့တကယ်လက်တွေ့နဲ့ပဓာတဲ့ထင်ဟတဲ့ဥပဒေတွေကတော့ဆက်ပြီးတော့ဆောင်ရွက်ဖို့အများကြီးလိုအပ်အောင်မှဖြစ်ပါတယ
်လက်ရှိအစိုးရတက်တန်းအတွင်းနောက်ဆုံးအဖြစ်ပြည်သူလွတ်တော်မြို့သားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်စည်းဝေးတွေကိုဒီနေ့စတင်ကျင်းပရမှာအဆိုတွေမိကုန်းတွေဥပဒေကြမ်းတွေကိုထူးထူးခြားခြားဆွေးနွေးတာမရှိခဲ့ပါဘူးဒီဒီကြိမ်လွတ်တော်စည်းဝေးအတွင်းမှာ ဘတ်ဂျက်နဲ့ပတ်သက်တာတွေကိုအဓိကထားဆွေးနွေးတော့မှာဖြစ်ပြီးလာမယ့်ဇန်နဝါရီလ31ရက်နေ့မှာတက်တန်းကုံဆုံးမှာဖြစ်သလိုဒုတိယအကြိမ်လွှတ်တော်ကိုလွှဲပြောင်းပေးမှာဖြစ်ပါတယ်ခင်ဗျာ။